ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်ထက်ကစစ်ကောင်စီရဲ့ပူလူတူစကန်ကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တို့ပူးပေါင်းတိုက်ခိုက်နေကြပြီးစစ်ကောင်စီကလည်းလေးချောင်းကနေတံပြန်ပုံကျဲတိုက်ခိုက်နေပါတယ်။တိတိုက်ပွဲတွေအကြောင်းမတ်လ၂ရက်နေမှာမြန်မာဘက်ကစစ်ရှောင်းရာနဲ့ချီပြီးတော့ထိုင်းဘက်ကိုထွက်ပြေးလာကြပြီးထိုင်းဘက်ကလည်းနေဆက်လုံခြုံရေးတိုးမြင့်ထားပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်နဲ့နီးတဲ့ကရင်ပြည်နယ်ခလိုင်းဘွဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေဟာဖေဖော်ဝါရီလ26ရက်နေ့ကနေစပြီးတိုက်ပွဲတွေဖြစ်နေခဲ့တာပါကရင်မြို့သားလွတ်မြောက်ရေးထက် KNL PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ပူလူတူစခန်းကိုဒရုန်းနဲ့စတင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေယာဉ်နေနဲ့အနီးနားကကြေးရွာတွေဘက်ကိုဘုံကျဲတိုက်ခိုက်ခဲ့တာပါမလာ၂ရက်နေမှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ဒုက္ခသည်900ကျော်ဟာထိုင်းဘက်ကိုထွက်ပြေးလာခဲ့ရတယ်ဆိုပြီးစစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတဦးက VOA ကိုပြောပါတယ
်အခုဖြစ်နေနေရတာဟိုထပ်ဆောင်ရပါမှာခင်ဗျာပထမဒီကရရတွေကလေနဲ့ဘုံကျဲတယ်အဲပထမရက်ကလူ100ကျော်ပြီးလာတယ်ပေါ့နော်ပြီးတော့ဆက်တိုက်ဆက်တိုက်အဲ့ဒီမှာတိုက်ပွဲဖြစ်နေတယ်လေနဲ့လည်းဆက်တိုက်ကျဲတဲ့ခါကျတော့အာဒီကလေးတူဆိုရှင်လူ900လောက်ရှိပေါ့နော်ပြေးလာတာဒီမှာကလေးတွေရောမျိုးကြီးတွေရောအားတော်များပါတယ်ပေါ့နော်။ဒါဆိုသူတို့ဟိုအကူအညီလည်းလိုအပ်တယ်လို့ကျွန်တော်တို့သတိရထားတယ်။အဲကျွန်တော်တို့ကသွားကူဖို့လည်းကျွန်တော်တို့ကချိတ်ဆက်ပေါင်းရနေတယ်ပေါ့နော်။ဒါနဲ့သွားတာလည်းဝေးတယ်။အဲတော့ဟိုစိတ်တည်အများကြီးဖြတ်မှာဆိုတော့ကျွန်တော်တို့ဟိုပြင်တော့ပြင်ဆင်ရနှိမ့်နိုင်ကြတယ်ပေါ့နော်။အခုကလေဘုံကျတာလည်းပါတယ်။နောက်တိုက်ပွဲတွေကလည်းတော်တော်လေးဖြစ်နေရပေါ့နော်။အဲဆိုတော့တော်တော်သူတို့ကြီးလာကြတာ။
မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ကိုမလ၂ရက်နေ့ထိရောက်ရှိလာတဲ့စစ်ပေးရှောင်950ကျော်သွားပြီဖြစ်လို့ထိုင်းစစ်တပ်ကနယ်စပ်မှာနေရာချထားပြီးအစားအသောက်တွေပေးဝေနေပါတယ်မြန်မာဘက်ကတိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းဘက်မှာတော့နယ်စပ်လုံခြုံရေးတွေတင်းကျပ်စွာချထားကြောင်းနလီစဝမ်တပ်ကတပ်မှုမိုက်တီချူပီချာကတော့အခုလိုပြောသွားပါတယ
်ထောက်ယူဌာနပြည်ပကံထောက်ထားမြန်မာชื่อว่าฐานปุรุตุก็อยู่ตรงข้าม
အခုတိုက်ပွဲဖြစ်နေတဲ့နေရာဟာထိုင်းနဲ့အနီးဆုံးမြန်မာဘက်ကမ်းမှာဖြစ်နေတာပါထိုင်းနိုင်ငံနေကြားနဲ့ကီလိုမီတာ800လောက်သာကွာဝေးပါတယ်ထိုင်းစစ်တပ်အနေနဲ့ကတော့ထိုင်းပြည်သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုကာဝယ်ပေးဖို့ဖြစ်ပါတယ်နောက်တစ်ခုကတော့လက်နက်ကင်အင်အားစုတွေထိုင်းနိုင်ငံဘက်ကိုဝင်မလာအောင်လဲသတိထားစောင့်ကြည့်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ရှင်